အစိုးရနဲ့မနစ်တုံးကပြည်တော်စုအဆင့်ငင်းချမ်းရေးလွတ်ဆောင်နိုင်ခဲ့တဲ့မြန်မာနိုင်ငံလူဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး EVSDF ចောင်းသားတပ်မတော်အနေနဲ့သူတို့ရဲ့ဥတီချက်ဖြစ်တဲ့ဆရာနာရှင်စနစ်အောက်ကပြည်သူလူထုလွတ်မြောက်ရေးဒီမိုကရေစီရေးငင်းချမ်းရေးဖက်ဒရယ်တည်ဆောက်ရေးစတာတွေကိုအပြည့်အဝမရရှိသေးပါဘူးလို့ပြောဆိုလိုက်ပါတယ်EVSTF 2025နှစ်အကြာမှာကျင်းပတဲ့စေချိန်မြောက်ညီလာခံမှာပြောဆိုလိုက်တာပါထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မတ်လ9ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်ဒေါင်းတမန်စခန်းမှာကျောင်းသားတက်မတော်ရဲ့ညီလာခံကိုစတင်ခဲ့ပါတယ
်ကာကြီးကျွန်တော်တို့နိုင်ငံရေးစင်ခါစတင်ပြအစီအခံခြင်းဖြည့်ဆွဲဆွေးနွေးခြင်းနဲ့အတည်ပြုခြင်းဖြစ်ပါတယ်နံပါတ်1ကတော့ဘိုးကော်မတီလုပ်ငန်းစင်ခါစတင်ပြအစီအခံခြင်း
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအပြီးလက်နက်ကင်တော်လှန်ရေးကိုလှုပ်ဆောင်မယ်ဆိုတဲ့ယုံကြည်ချက်တွေနဲ့တောခုသွားခဲ့ကြတဲ့ចောင်းသားတွေဟာတိုင်းရင်းသားနယ်မြေအသီးသီးမှာအခြေခံစခန်းတွေဖွင့်ပြီးတိုင်းရင်းသားတွေနဲ့အတူဆက်ရနာရှင်စနစ်ချုပ်ငင်းရေးပြည်တွင်းငင်းရေးကိစ္စတွေကိုလှုပ်ဆောင်ခဲ့ပါတယ်။25နှစ်ကြာတိုင်းရင်းသားတွေနဲ့အတူတိုက်ပွဲပေါင်းများစွာကိုအတူတိုက်ခဲ့ကြတဲ့ထောင်ပေါင်းချီတဲ့ចောင်းသားတက်မတော်ကတပ်သားတွေဟာယာနဲ့ချီပြီးတော့ကြာဆုံးခဲ့ရတာပါ။မကြသေးခင်တုန်းကတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြက်ရေးနဲ့ညီညာရေးဖော်ဆောင်တဲ့ကာလကိုရောက်တဲ့အခါမှာတော့တိုင်းရင်းသားအဖွဲ့တွေဟာလည်းမြန်မာအစိုးရနဲ့အဖြစ်ခက်ရက်စေးရယူပြီးညီညာရေးဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။ဒီနောက်မှာတော့တိုင်းရင်းသားနယ်မြေတွေမှာလှုပ်ရှားနေတဲ့ចောင်းသားတက်မတော်ဟာလည်းမြန်မာအစိုးရနဲ့ညီညာရေးဖော်ဆောင်ရေးအဖြစ်ခက်ရက်စေးရတွေကိုလုပ်ခဲ့ကြပါတယ်။ဒါပေမဲ့25နှစ်တာကာလအတွင်းမှာသူတို့ရဲ့ဥတီချက်တွေဟာပြည့်စုံခြင်းမရှိသေးဘူးဆိုပြီးចောင်းသားတက်မတော်ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ
်။88ဒီမိုကရေစီအရေးတော်ပုံကြီးကမွေးဖွားခဲ့တဲ့ကျွန်တော်တို့ចောင်းသားတက်မတော်ရဲဘော်တွေဟာဒီဘဝတစ်ဝက်ကျော်ကိုဆက်အနာချင်းစန့်ကျင်ရေးဒီမိုကရေစီရေးတိုက်ပွဲတွေထဲမှာပေးဆက်ခဲ့ပြီးဖြစ်ပါတယ်။ခုကျွန်တော်တို့လိုချင်တဲ့ဟလာဆက်အနာချင်းစနစ်အောက်ကအဖိနှိတ်ခံလူထုလွမြောက်ရေးဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြည်တွင်းငြိမ်းချမ်းရေးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတာမရောက်ရှိသေးပါဘူ
းမြန်မာအစိုးရနဲ့ကျောင်းသားတက်မတော်ကြားမှာအဖြစ်ခက်ရက်စရေးလက်မှတ်ရေးထိုးထားခဲ့ပြီးမဲ့မြန်မာပြည်အရေးဟာနှစ်ဖွဲ့တည်းလှုပ်ဆောင်လို့မရပဲနိုင်ငံရေးအင်အားစုတွေစုပေါင်းလှုပ်ဆောင်ရမယ်ဆိုပြီးတော့လည်းသူကဆိုခဲ့ပါတယ
်ကျောင်းသားတက်မတော်နဲ့အစိုးရကြားမှာအဖြစ်ခက်ရက်စရေးလက်မှတ်ထိုးထားပြီးမဲ့တကယ်အရင်ကပြဿနာတွေကိုဖြေရှင်းတဲ့ဘုရားတော့နှစ်ဖွဲ့တည်းနဲ့လုံးဝမဖြစ်နိုင်ဘူးဆိုတာကျွန်တော်တို့ယူဆပါတယ်ဒီတိုင်းပြည်လိုအပ်တဲ့ဟလာနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေတော့အင်အားစုအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးဒါတွေအားလုံးကိုအခြားသောကျွန်တော်တို့အတွင်းအင်အားစုတွေကျွန်တော်တို့လွတ်မြောက်နေပြီမှာကျွန်တော်နဲ့အတူတိုက်ပွဲဝင်ခဲ့တဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေနဲ့မဟာမိတ်စုဖွဲ့ချီတက်အလုံးလုံးနိုင်ရေးဆိုတဲ့လုပ်ငန်းစဉ်ဖြစ်ပါတယ
်25နှစ်တာကာလအတွင်းမှာပြန့်ကျဲနေတဲ့အင်အားစုတွေကိုပြန်လည်စုစည်းပြီးအဖွဲ့အစည်းတွင်းမှာချစ်လက်ခိုင်မအောင်လှုပ်ဆောင်သွားမယ့်အချက်လက်တွေကိုလည်းပြောသွားခဲ့ပါတယ
်အထူးသဖြင့်ကတော့ကျွန်တော်ဘိုးကော်မတီအနေနဲ့အဖွဲ့အစည်းပြန်လည်တည်ဆောက်ရေးကျွန်တော်တို့အဖွဲ့အစည်းဟာကျွန်တော်25နှစ်တာဖြတ်သန်းပြီးတဲ့နောက်မှာအင်အားအရာရာ၎င်းရေတွက်အရာ၎င်းနောက်တစ်ခုကတော့ရုပ်ဝတ္ထုပစ္စည်းတွေအရာ၎င်းနောက်တစ်ချက်ကတော့ကျွန်တော်တို့ဒီမှာတူးချင်းမဲ့ဖြစ်ဖြစ်အဖွဲ့အစည်းဆိုင်ရာအရေးချင်းမြင့်တင်လုပ်ငန်းတွေကိုကျွန်တော်လုပ်ကြရမှာဖြစ်ပါတယ်ရှေ့ဆက်ပြီးတော့မှအလုပ်လုပ်မဲ့နေရာမှာရှိသည့်ရှိတိုက်တဲ့အဖွဲ့အစည်းရဲ့အရေးချင်းပိုင်းဆိုင်ရာမြင့်တင်လုပ်ငန်းစဉ်တွေဟာကျွန်တော်ရဲ့အရေးကြီးဆုံးဖြစ်တယ်နောက်ကျွန်တော်ရဲ့စုစည်းညီညွတ်မှုတွေကိုကျွန်တော်တို့ပြန်လည်ပြီးတော့မှကျွန်တော်တို့ပြန်လည်ပြီးတော့မှတည်ဆောက်မယ်ဒါကိုကျွန်တော်တို့ပထမဦးစားပေးလုပ်ငန်းစဉ်အဖြစ်ချမှတ်ထားတယ်ကျွန်တော်တို့အားလုံးဟာဒီဒီမိုကရေစီရရှိရေးလူခွင့်ရေးဆရာနာရှင်စနစ်ဗမာပြည်မှာပပျောက်ရေးဆိုတဲ့ဥတီချက်တွေဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဥတီချက်တွေဒီဥတီချက်တွေရရှိဖို့အတွက်တူးကောင်းတစ်ဖွဲ့ကောင်းနဲ့ရရှိနိုင်တဲ့အခြေအနေမဟုတ်ပါဘူး
ညီလာခံကိုထိုင်းမြန်မာနယ်စပ်တနေရာဖြစ်တဲ့ဒေါင်းတမန်စခန်းမှာကျင်းပခဲ့ပြီးရာခနန်းရှိတဲ့ကိုယ်စားလှယ်တွေကတက်ရောက်ဆွေးနွေးနေကြပါတယ်မတ်လ9ရက်နေ့ကနေမတ်လ13ရက်နေ့လောက်ထိကြာမြင့်မယ်လို့လဲဆိုပါရယ်။ကျောင်းသားတက်မတော်ရဲ့25နှစ်တာကာလမှာတော့တိုင်းရင်းသားနယ်မြေတွေအတွင်းမှာဖိုက်ပွဲတွေကြောင့်ကြာဆုံးကြရတာ၊ငှက်ပြားနဲ့တခြားရောဂါတွေကြောင့်ကြာဆုံးကြရတာ၊တိုင်းရင်းသားလူမျိုးတွေကြားမှာလူမျိုးရေးအရအမြင်ကြည်လင်မှုမရှိဘဲနားလည်မှုလွဲကြတဲ့အတွက်သက်ပြတ်ခံခဲ့ရတာ။ကျောင်းသားချင်းချင်းကြားမှာလည်းဆွဆွဲမှုတန်တရားတွေနဲ့အကျန့်ဖက်သက်ပြတ်မှုတွေလည်းဖြစ်ခဲ့တာပါ။ဒီဖြစ်ရက်တွေအတွက်လဲကျောင်းသားတက်မတော်ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးအဖြေရှာဖို့အတွက်ကြိုးစားနေကြပါတယ်။ကျောင်းသားတက်မတော်ဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအပြီးနိုဝင်ဘာလ1ရက်နေ့တည်ထောင်ချိန်မှာတော့တက်သားအင်အားတောင်းနေချီပြီးရှိခဲ့တာပါ။အခု25နှစ်တာကာလမှာတော့အင်အားရာခနန်းလောက်ပဲလှုပ်ရှားနိုင်ကြပါတော့တယ်။နိုင်ငံတကာမှာတော့ရဲဘော်ဟောင်းတွေကဌာနခွဲတွေဖွင့်ပြီးပြည်တွင်းနဲ့နယ်စပ်ကလိုအပ်ချက်တွေကိုလှုပ်ဆောင်ပေးတာမျိုးတွေနဲ့နိုင်ငံတကာမှာမြမဒီမိုကရေစီရေလှုပ်ရှားမှုတွေမှာတော့တက်ကြွစွာပါဝင်ခဲ့ကြပါတယ်ရှင်